အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာထင်ရှားတဲ့တိုက်ခိုက်နိုင်ငံသမားတွေတက်ရောက်နေတဲ့အခါတစ်ခုကိုတောက်ချန်နေကတနသမားတွေဝင်ရောက်ပစ်ခတ်ရာကလူ32ယောက်ထက်မနည်းသေဆုံးပြီး60လောက်ဒဏ်ရာရသွားပါတယ်။ကွယ်လွန်သွားတဲ့လူနည်းစုရှီယာဟာဇရာနိုင်ငံသမားတို့ကိုဂုံပြုတဲ့အခါမှာဒုသမဟောင်းကာရင်ခါလီလီမင်ငွန်းပြောနေရင်မှာပစ်ခတ်မှုစဖြစ်ခဲ့တာလို့လည်းကိုရန်တွေ့သူတွေကပြောပါတယ်။ခန္ဓာကျင်းပါနေတာကိုအာဖဂန်ရုပ်မြင်သံကြားစီစဉ်နေမှာတိုက်ရိုက်ထုတ်လွှင့်နေတဲ့အချိန်မှာပဲအနီနာဆောက်လက်ဆအစာအုပ်တစ်ခုတည်းကနေတနတ်တန်တွေထွက်ပေါ်လာတာကြောင့်ဒုသမရာဟောင်းနဲ့တခြားလူတွေအပြေးအလွှာတိတ်ဆောင်ခဲ့ရတာတွေကိုလည်းတွေ့ခဲ့ကြရတာပါသေဆုံးဒဏ်ရာရသူတွေထဲမှာတော့အမျိုးသမီးတွေကလေးတွေပါဝင်ကြောင်းလဲအာဖဂန်ကျင်းပါရေးတာဝန်ရှိသူတွေပြောဆိုထားပြီးသေဆုံးသူရေအတွက်တိုးလာနိုင်တယ်လို့လည်းခန့်မှန်းထားပါတယ်ပြခမှုပြပြတဲ့နောက်တက်ခဲ့သူ၃ယောက်နဲ့အာဖဂန်လူမျိုးတပ်ဖွဲ့ဝင်တွေထိတဲ့ရင်ဆိုင်တိုးခဲ့ပြီးနိုင်နေချာပြန်လည်ပြစ်ခတ်ခဲ့ပြီးတော့တက်ခတ်သူတွေကိုအသေးဖမ်းဆီးမိတဲ့အကြောင်းလဲအာဖဂန်ပြည်ထောင်စုဝန်ကြီးနာဆရက်ရာခမီကပြောဆိုခဲ့တာပါ။ Assistant စစ်သွေးချုပ်ဖွဲ့ကတော့တက်ခတ်မှုတွေဟာသူတို့လက်ချက်ဖြင့်ကျင်းညာခဲ့ပြီးလက်နက်ပြည့်စုံတဲ့ဖွဲ့ဝင်တစ်ယောက်ကတက်ခတ်ခဲ့တာဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။တာလီဘန်ဖွဲ့ကတော့တက်ခတ်မှုကသူတို့လက်ချက်မဟုတ်တဲ့အကြောင်းချက်ချင်းလုံးလုံးညှင်းဆန်ထားတာပါ။